အငယ်ဦးရတော့ခင်ဗျာဒီနေ့ပြည်တော်စုလွတ်တော်အစည်းအဝေးကလေ15မိနစ်လောက်ပဲကြာတယ်လို့သိရလို့ပါအဲဆွေးနွေးတာဘာမှမရှိခဲ့ဘူးလို့သိရလို့ပါဗျာအဲ့ဒါဘလို့အကြောင်းများဖြစ်ခဲ့ရတာလဲအဲ့လည်းသိကြပါလေဗျာ
ဟောဒီလိုပါဒီနေ့အစည်းအဝေးကအစည်းအဝေးရဲ့အများစုပိုင်းကဘတ်ဂျက်ကိစ္စနဲ့ပတ်သက်ပြီးတော့ဝန်ကြီးဌာနကာဝန်ရှိတဲ့ပုဂ္ဂိုလ်တွေပေါ့ဝန်ကြီးတွေတချို့ဒုဝန်ကြီးတွေကဌာနဆိုင်ရာအလိုက်ရှင်းပြဖို့သူတို့အစည်းအဝေးပါတယ်ဗျာအဲ့ဒီအစီအစဉ်အရဆိုရင်ဝန်ကြီးဌာနတယောက်ပြီးတယောက်ရှင်းပြဖို့ရှင်းရှင်းပြပြတာတခါတည်းတွတ်တော်ကိုလည်းဝေထားပြီးပြီးရှားဝေထားပြီးပြီးဆိုတော့ဒီဟာကိုပြီးအောင်လုပ်နေလို့ရှိရင်ဟိုသိပ်ပြီးတော့ရှားသွားမှာဆိုတော့ဟိုနိုင်ငံကနေပြီးတော့ဘယ်လိုပြောလဲဆိုတော့အခုပြောကြရရှိကြတာရှိလို့ရှိရင်ပြောပါရှိလို့ဆိုလို့ရှိရင်လည်းမရှိတဲ့အကြောင်းပြောပါဒီနေ့ပြီးအောင်လုပ်ချင်ပါတယ်ဆိုပြီးတော့အဲ့ဒါလိုပြောလိုက်တယ်ဗျာဝန်ကြီးဌာနတွေကအရင်တုန်းကတော့သာဝေထားပြီးလို့ရှိရင်တို့ကဒါတွေဝက်ပြန်ဖတ်ပြတာပေါ့အဲ့ဒါကိုဖတ်မပြတော့ဘဲနဲ့အထူးရှင်းလင်းရမရှိပါအထူးရှင်းလင်းရမရှိပါဆိုပြီးတော့ဒီနေ့လာတက်တဲ့ဝန်ကြီးဌာနတစ်ဝက်ကကြည့်တဲ့အကြောင်းကိုပြောလိုက်တဲ့အခါကျတော့ဒီနေ့အစီအစဉ်ပြတ်သွားတာပေါ့ဗျာ
ဒီနေ့လိုမျိုးပေါ့လေဒီပြည်တော်စုလွတ်တော်လိုလွတ်တော်ကြီးကဒါစီဝေးကျင်းပတာအချိန်တလောက်ပဲမိနစ်ပိုင်းလောက်ပဲကြာတယ်ဆိုတာအရင်တုန်းကရောရှိခဲ့ဘူးလားဗျာ
အော်ရှိခဲ့ဘူးပါလေဗျာအဲ့ဒါမျိုးတွေကျွန်တော်တို့လွတ်တော်ဆက်စားခြင်းမှာပြောင်းစုအဆင့်ဝင်ကြီးတွေပါလို့ဆိုတင်တဲ့အခါမှာလေကျွန်မပြန်မှာသူကနာမည်ချင်းတင်လိုက်တယ်တင်လိုက်ပြီးတဲ့အခါကျတော့သူတို့နဲ့ပတ်သက်လို့သတ်မှတ်ထားတဲ့အရင်ချင်းနေနဲ့ပြည်စုံမှုရှိမရှိဆိုတာကိုကျွန်တော်တို့စစ်ဆေးပြီးတဲ့အခါကျတော့လွတ်တော်ကိုယ်စားလှယ်တွေကကန့်ကွက်ခြင်းတွေဆိုရင်ကန့်ကွက်ခွင့်ပြုဖို့အတွက်သူကရက်ချင်းပေးလိုက်တယ်ဒီကိုဒီနာမည်ချင်းတင်တဲ့အကြောင်းပြညာပြုရင်15မိနစ်နဲ့တင်ပြီးပြီးသွားတယ်လွတ်တော်ကြီးရှိတော့ကျွန်တော်တို့လွတ်တော်ဆက်စားခြင်းမှာ15မိနစ်လွတ်တော်ဆိုပြီးတော့တောင်းမှာဒီအပြောခံရရပူတာတွေရှိပါလေ
။ဒီနေ့အာဂျင်နာကဒီဝန်ကြီးဌာနတွေလိုက်ဘတ်ဂျက်ကိစ္စတွေတခုတည်းပဲလားတခြားရောအာဂျင်နာတွေရောပါသေးလားဗျာ
။တခြားဟာတော့ဥပဒေနှစ်ခုပေါ့ဥပဒေနှစ်ခုကအမျိုးသားလွတ်တော်ကဒီလွတ်တော်ကသဘောတူတယ်သဘောကိုလည်းမရှိတဲ့အတွက်ကြောင့်မလို့ပြောင်းလို့လွတ်တော်မှာလက်ခွဲထုတ်ပြတ်ကြမလို့တဲ့အတွက်အဲ့ဒါကိုဥပဒေလုံထုံးလုံးနဲ့ဆက်လက်ပြီးဆောင်ရွက်မယ်ဆိုပြီးတော့အဲ့ဒီအစီအစဉ်လေးတစ်ခုပါပါလေ။အဲ့ဒါကတော့သမရရှိသူဆက်ဖို့မယ်ဆိုတဲ့အဓိပ္ပာယ်ပါ
။ဒီနေ့တပြောင်စုလွတ်တော်တစ်ခုတည်းပဲရှိလာလား။ဟိုကျန်တဲ့ဟိုပြည်သူလွတ်တော်တို့အမျိုးသားလွတ်တော်တို့မရှိဘူးလား။
အော်မရှိပါဘူးဗျာ28ရက်နေ့တည်းမှာကျွန်တော်တို့ပြန်ပြီးတော့ရှိပါမယ်ဆိုတော့တနေ့နေ့တည်းမှာဟုတ်တယ်ဗျာဒါလည်း၄ရက်ပိတ်ပါတယ
်ဟုတ်ကဲ့ဒီနေ့အဲ့ပြည်တော်စုလွတ်တော်ဝန်ကြီးဌာနတက်ဝက်လောက်တော့ဝန်ကြီးဘယ်နှပါလောက်များတက်ကြတယ်လဲဗျာ
အဲကျွန်တော်မှတ်မိတာအထက်ဦးလောက်တော့ရှိမယ်ဟိုထည့်ထားတဲ့အစီအစဉ်ကတော့အပြည့်ထည့်ထားတာပေါ့ဒီနေ့မနေ့ပိုင်းကိုဖိတ်ထားတာ10ဦးလောက်ပဲဖိတ်ထားတယ်အဲ့တော့လွတ်တော်ညွန်ကျုပ်ကတော့နိုင်ငံကိုလာပြီးတော့ကတ်ပြီးတော့ပြောတာတော့ရှိတယ်နောက်ပိုင်းကဝန်ကြီးဌာနတွေကဝန်ကြီးတွေကတော့နေ့လယ်တနားကြီးကိုထိန်းထားတယ်လို့အဲ့ဒါလည်းပြောပါတယ်ဗျာအဲ့တော့နိုင်ငံကနေပြီးတော့နေ့လယ်မှာလည်းကျွန်တော်တို့ဖုံးထက်ပြီးတော့အံ့မိုးပါမယ်အဲတကယ်လို့ထူးထူးခြားခြားတင်ပြချက်တင်ပြပြန်မရှိဘူးဆိုလို့ရှိရင်နေ့လယ်တနားကြီးဒီလိုလည်းမရှိပါဘူးဆိုပြီးတော့အဲ့ဒါလည်းပြောလိုက်တယ်ဗျာ
ဒါဆိုရင်ဒီနေ့ကဒီဝန်ကြီးဌာနတွေကဝန်ကြီးတွေကဘတ်ဂျက်ဆိုင်ရာကိစ္စတွေလာရောက်ရှင်းလင်းမဲ့အနေအထားမျိုးလားငယ်
အဲ့ဒါပါပဲအဓိကကတော့အဲ့ဒါပါပဲဘတ်ဂျက်ကိုဟုတ်ကဲ့။ဘာကြောင့်ဒီလိုတော့ကျောင်းရတယ်ဆိုတဲ့အကြောင်းကိုသင်ပြတာ။ကျွန်တော်တို့တော်တော်လေးမှလည်းအဲ့ဒီဘတ်ဂျက်တွေနဲ့ပတ်သက်ပြီးတော့စစ်ဆေးဖို့ကော်မတီတွေကနေပြီးတော့တက်ဆိုင်ရာကော်မတီတွေကဆင့်တော်တဲ့ပုံစံတွေနဲ့ဖွဲ့ထားပြီးဖြစ်ပါတယ်။အဲ့တော့သူတို့ဒီကြားတဲ့ရုံးပရဲ့ဒီတော်တော်ပိတ်တဲ့ရုံးမှာအဲ့ဒါဒီကော်မတီလိုက်တော့စစ်ဆေးတာကိုထိတ်ကြပါမယ်။
ဒါဆိုရင်နောက်ပတ်ဒီလွတ်တော်ပြန်စတဲ့အချိန်မှာဒီကိစ္စတွေဆက်ပြီးဆွေးနွေးမဲ့အလားအလာမျိုးရှိမယ်ပေါ့
မှန်ပါတယ်ဗျာနောက်ပတ်ဒီစတဲ့အခါမှာတော့ဒီဟာတွေကိုခုနလွတ်တော်ကိုယ်စားလှယ်တွေတူးချင်းကဖြစ်စီတက်ဆိုင်ရာကော်မတီတွေကဖြစ်စီကော်မတီတွေတာဝန်ပေးထားတဲ့ဆိုကော်မတီတွေကလည်းသူတို့ဆက်စည်းတွေ့ရှိချက်တွေကိုလွတ်တော်ထဲမှာဆွေးနွေးကြပါလိမ့်
ဟုတ်ကဲ့အငယ်ကျေးဇူးပါအခုလိုပြေးကြပေးတာ
ဟုတ်ကဲ့ပါဗျာဟုတ်ကဲ့